remember, each END hen le lo di be ya de wo ha ya go a chi khan ne idiom a thong wi go tin pya pi ma mo patma u song
play into someone's hands
go tin pya pi ma phit par de sa long paung ga play play ga taman a phin ka sa de duriya so yin le ti mhot de sa ta phin di be ya bi me di niya ma into into a twin do lo di be ya de we be preposition ne twae thong tha da mo play into ga ro shyo shyo shu shu win na go so lo ba de SOMEONE apostrophe S someone's ga ro tu u ti yau ye HANDS hands ga ro let we so ro sakai thun ye lung gao di be ga lu tu u ti yau ye let the go shyo shyo shu shu win na da bo idiom so re twae white di be ga le shin ma de chuma ro myanmar ma ro lu tu u sin tha de akwet thong tha de akwet the go ဝင်မိတာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Joe ကသူ့ကိုကြည့်မရတဲ့လူဆင်ထားတဲ့အကွက်ထဲဝင်တော့တာပါပဲဒီလူက Joe ကိုသိတော့တာထွက်အောင်လို့တော့ဂျိုကလည်းထိုးမိတာပေါ့ခုတော့ဂျိုအဖမ်းခံရပြီလေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
ခုစလေတင်ပြပြီးမှကတော့
Sit on your hands.
ဖြစ်ပါတယ်စာလုံးပေါင်းကSIT sit ga taina on on ga apo ma so ro sit on ga apo ma taina you are your tin ye hands hands ga let dui so ro zagabai thun ye dai yai di be ga ro tin ye let dui apo ma taina bo lu dui ni ne let dui ne alu lu ya da to da shi mya ati be phit par de da chaung mulo ko let po ko tet thai ni de so yin be lu tbo le so da to da shi mya ti bi da phit par le me ဘာမှလုံးလို့မရဘူးဘာမှလုံးမပေးနိုင်ဘူးပေါ့ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလုတ်စရာရှိတာဖြည့်ရှင်းစရာရှိတာကိုဘာမှအေးမယူဘာမှမလုတ်ပေးတဲ့သဘောဖြစ်ပါတယ်ဒါကြောင့်ဘာအလုံးမှမပြီးသေးဘူးဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ကုမြမနိုင်ငံမှာညီယာသိနာဟာသိကိုစိုးရင်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီ။အစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ Land grabbing is now a serious problem in Burma.The government cannot sit on its hands and do nothing.
ကုစလေတင်ပြပြီးမှကတော့
hands are tied.
ဖြစ်ပါလေစာလုံးပေါင်းက H A N D S hands ကလက်တွေ A R E R T I E D tied ကအချီခံနာအတုတ်ခံနာကိုဆိုလိုတာဖြစ်ပါလေဒါကြောင့်စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့လက်တွေကိုကျိုးထုတ်ခံထားရတာပေါ့လက်တွေကျိုးထုတ်ခံထားရရင်လူတူအနေနဲ့ဘာမှတတ်နိုင်မှာမဟုတ်ဘူး။ဒါကြောင့် idiom အသေးပဲကလည်းရှင်းနေလို့ဆိုရမှာပါ။တခုခုနဲ့ပတ်သက်ပြီးဘာမှမလုပ်ပေးနိုင်တာ၊လုပ်ပေးနိုင်စွမ်းမရှိတာ၊အခြေအနေရအကြောင်းကြောင့်ကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My hands are tied as I'm about to retire. Sorry.I can't help you with your promotion.
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာ။ဝင်နေပါလေ။ခင်ဗျားယာရုတက်ဖို့ကျွန်တော်ဘယ်လို့မှကုနိုင်မှာမဟုတ်ဘူးလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My hands are tied as I'm about to retire. Sorry, I can't help you with your promotion.
ခုဆက်လက်တင်ပြပြီးမှာကတော့
Wait on hand and foot.
ဖြစ်ပါတယ်စာလုံးပေါင်းက WAIT weight ကတမန်အားဖြင့်စောင့်တာလို့ဒီပေရပါမိ ON on ပြည့်ပဲ့နဲ့တွဲပြီး weight on ကတော့ ခိုင်းနာကိုလုပ်ပေးတာကိုဆိုလိုပါတယ် AND hand ကလက် AND N ကနှိ FOOT foot ကခြေထောက်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ခိုင်းနာကိုခြေနဲ့လက်နဲ့လုပ်ပေးတာပေါ့ idiom ဆိုတဲ့တွေ့ဝိုက်ဒီပေကတော့ကျမတို့မြန်မာစကားရပြောရရင်တော့ကိုယ်တိုင်ကိုကြလုပ်ပေးကင်ပေးတာလိုလီသေးမရှိကိုဖိယင်ဖိလုပ်ပေးတာကြိုးကြိုးနုံနုံနဲ့ပြုစုဒါမျိုးကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John finally married his girlfriend as I think he wants someone to wait on him hand and foot
John ကနောက်ဆုံးပြတော့သူရီးစားကိုလက်ထပ်လိုက်တယ်လေကျွန်တော်ထင်ပါတယ်သူကသူကိုလိုလီသေးမရှိပြုစုမဲ့လူတူလိုချင်နေတယ်ဆိုတာပါပဲလို့ထည့်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John finally married his girlfriend as I think he wants someone to wait on him hand and foot
ခုနောက်ဆုံးတင်ပြပေးမှာကတော့
wash my hands of
ဖြစ်ပါတယ်စာလုံးပေါင်းက WASH wash ကစေကြောတာ OF off ကတခုခုရဲ့ဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပေကတော့ကျွန်ုပ်ရဲ့လက်ကနေဆေးပစ်လိုက်တာပေါ့ဒီနေရာမှာ SOME THING something တခုလို့အဓိပ္ပာယ်ရတဲ့စကလုံးဒါမှမဟုတ် SOME ONE someone တူတယောက်လို့အဓိပ္ပာယ်ရတဲ့စကလုံးနဲ့တွဲပြီး wash my hands of someone or wash my hands of something လို့လည်းတွဲသုံးလို့ရပါတယ် wash my hands of someone ဆိုရင်တော့ဒီလူနဲ့ရှေ့ဆက်ပြီးတော့ဘာမှမပသက်တာဒီလူနဲ့အဆက်ဖြတ်ပြတာကိုဆိုလိုပြီးတော့ wash my hands of something ဆိုရင်တော့တခုခုနဲ့ပတ်သက်ပြီးတော့စိတ်ကုံလို့အပီးအပိုင်ရပ်ပြတာမျိုးဆက်မလုပ်တော့တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My aunt washed her hands of her son He gave her so much trouble that she decided to disown him
ကျွန်တော်တို့ကသူသားနဲ့လုံးဝအဆက်ဖြတ်လိုက်ပြီလေသူကိုတိတ်ဒုက္ခပေးတော့အမွေဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထည့်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My aunt washed her hands of her son He gave her so much trouble that she decided to disown him
တရရှိမြကိုဒီတရင်ပါ hand ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Play into someone's hands, sit on your hands, hands are tied, wait on hand and foot, wash my hands of.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။